န်းကြီးစီးပွားရေးတိုးတက်ဖို့အတွက်ပူးပေါင်းလုပ်ကင်ကြဖို့ပုဂ္ဂလိကဘဏ်22ခုရဲ့ဥက္ကဋ္ဌတွေကိုဒေါ်ဆရှုကြီးကဩဂုတ်လ15ရက်နေ့မှာနေပြည်တော်မှာပြောကြားသွားပါတယ်။ဒါပေမဲ့မြမငွေကြီးတေးကန္တဟာအရှိတောင်အာရှမှာဖွံ့ဖြိုးတိုးတက်မှုအ ਨੇ ဆုံးဖြစ်နေပါတယ်။နိုင်ငံခြားဘဏ်တွေဝင်ခွင့်ပြုလိုက်ပြီးအာဆီယံစီးပွားရေးအစိုက်အဝိုင်းမှာပါဝင်လာပေမဲ့မြမငွေကြီးကန္တဟာနိုင်ငံတကာအသိမှီဖို့အများကြီးလိုပါသေးတယ်။မြမပြည်မှာဘဏ်လုံငန်းစခဲ့တာအနည်း80လောက်ရှိပါပြီ။ဒါပေမဲ့ကဲမမီနိုင်ပဲဖြစ်နေပါတယ်။မြန်မာနိုင်ငံသားတအူးရဲ့နှစ်စဉ်အသတင်းထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ1200ရှိပြီးလာအိုနိုင်ငံသားက1800၊အင်ဒိုနီးရှားနိုင်ငံသားက3300၊ထိုင်းနိုင်ငံသားက5800ပို့ထုတ်လုပ်ကြပါတယ်။ဘန်ဒါရီမှာဘလုံငန်းဟာအရေးအကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့ GIZ ဂျာမန်အဖွဲ့ရဲ့တွေ့ကြင်းအရမြန်မာနိုင်ငံသားတအူးရဲ့တစ်နှစ်တာဘန်အနှံငွေအား3ဒေါ်လာသာရှိပြီးဘန်ချင်းငွေဟာ1ဒေါ်လာခွဲသာရှိပါတယ်။မြမဘန္ဒာရေးဟာလွန်ခဲ့တဲ့9နှစ်အတွင်းတဖြည်းဖြည်းတိုးတက်လာပြီးမဲ့အရှိတောင်အရှမှာတော့အောက်ဆုံးအဆင့်မှာပဲရှိပါသေးတယ
်။လွန်ခဲ့တဲ့အနှစ်တရာကျော်ကိုလိုနီခေတ်ကမြမပြည်မှာဘန်လုပ်ငန်းစတင်တာဖြစ်ပေမဲ့မဆလာစီအစိုးရခေတ်မှာပုဂ္ဂလိကဘန်10ခုနဲ့နိုင်ငံခြားဘန်14ခုတို့နိုင်ငံပိုင်လုပ်ခံရပါတယ်။မဆလာခေတ်ပြတ်သုံးလို့စီအစိုးရပြန်တက်ပြီးဈေးဝယ်စည်းဝါးရေးလှုပ်တဲ့အခါ1992ခုနှစ်မှာပုဂ္ဂလိကဘဏ်ပြန်လည်ပေါ်ထွက်လာပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာဗဟိုဘဏ်ဟာလုတ်ပံ့ခွင့်ပိုရှိလာပြီးလွတ်လပ်စွာတည်ကြားရပ်တည်နိုင်တဲ့အဖွဲ့အစည်းဖြစ်လာပါတယ်။ဦးသိန်းစိန်လက်ထက်2016မှာစာမျက်နှာ89မျက်နှာပါတဲ့ငွေရေးကြေးရေးအဖွဲ့အစည်းများဥပဒေကိုပြဋ္ဌာန်းနိုင်တာဟာထူးခြားမှုတစ်ခုဖြစ်ပါတယ်။ကမ္ဘာ့ဘဏ်အကူအညီနဲ့ရေးဆွဲတဲ့ဥပဒေဖြစ်လို့အပြည်ပြည်ဆိုင်ရာအစဉ်တန်းမှီတယ်လို့GIZ ဂျာမန်အဖွဲ့ကမှတ်ချက်ချထားပါတယ
်။ပြည်တွင်းဘဏ်30နဲ့နိုင်ငံခြားဘဏ်9ခုမှရှိတဲ့စုစုပေါင်းငွေပမာဏဟာတိုင်းပြည်တည်ထုတ်လုပ်မှုရဲ့55ရာခိုင်နှုန်းသာရှိတယ်လို့ GIZ ဂျာမန်အစိုးရကစာမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လစီးရင်အရာမြန်မာပြည်မှာဘဏ်ကွဲပေါင်း2000နီးပါးရှိကြောင်းသိရပါတယ်။လူတစ်သိန်းမှဘဏ်4ခုလောက်သာရှိတဲ့သဘောပါပဲ။ရန်ကုန်လူဦးရေ9တန်းကျော်မှာဘန်ခွဲ480ရှိပြီးလူဦးရေ1တန်းကျော်သာရှိတဲ့နေပြည်တော်မှာ69ခုရှိတာမို့အချိုးအစားအရအရေးအတွက်ချင်းအထူးထူးဖြစ်နေပါတယ်။ပုဂ္ဂလိကဘန်လုပ်ငန်းကိုကြီးစိုးတဲ့ခရိုနီကုမ္ပဏီတွေတွင်မှာအကြီးဆုံးဟာကမ္ဘောဇာ၊အေယာဝတီနဲ့သမဝါယမ CB ဘန်တွေဖြစ်ကြပါတယ်။ဒီအထက်မှာကမ္ဘောဇာဘန်ဟာအကြီးဆုံးဖြစ်ပြီးမကြာမီကပဲအမေရိကန်ဘန်ပါရဂူမိုက်ဒီနိုမာကိုအမှုဆောင်အရာရှိချုပ်အဖြစ်ခန့်လိုက်ပါတယ
်။အာနာအရှိဆုံးဗိုလ်ချုပ်မှုကြီးတွေနဲ့ယင်းနှစ်သူခရိုနီဦးအောင်ကိုဝင်းတီထောင်တဲ့ကမ္ဘောဇာဘန်ဟာအချမ်းသာဆုံးပုဂ္ဂလိကဘန်ဖြစ်လာပြီးတပြည်လုံးမှာဘန်ကွဲ900ကျော်ရှိပါတယ်။ထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားတွေမြန်မာပြည်ကိုငွေပြန်ပို့နိုင်အောင်လဲကမ္ဘောဇာဘန်ကစီစဉ်ထားပါတယ်။ခရိုနီဦးစော်စော်တီထောင်တဲ့အေယာဝတီဘဏ်ကတော့ဘဏ်ကွဲပေါင်း200ကျော်လောက်နဲ့ဒုတိယအကြီးဆုံးဖြစ်နေပါတယ်။ CB ဘဏ်လိုလူသိများတဲ့တမဝါယမဘဏ်ဟာတတိယအကြီးဆုံးဖြစ်ပါတယ်။တမဝါယမဘဏ်လီမိတက် Cooperative Bank Limited ကို1992ခုနှစ်မှာပုဂ္ဂလိကဘဏ်အဖြစ်တည်ထောင်ခဲ့ပြီး2004မှာအများပိုင်ကုမ္ပဏီ Public Company အဖြစ်ပြန်လည်ဖွဲ့စည်းပါတယ်။ဒီကုမ္ပဏီကြီး3ခုဟာဘဏ်လုပ်ငန်းကဏ္ဍရဲ့60ရာခိုင်နှုန်းကျော်ကိုပိုင်ဆိုင်ကြောင်းသိရပါတယ
်ဒီဘဏ်ကြီးသုံးခုအပြင်မြဝတီဘဏ် MBA မြမရှေ့ဆောင်ဘဏ်နဲ့ရုံးမဘဏ်စတဲ့ Crony ဘဏ်တွေကိုလည်းအရေးပါတဲ့ဘဏ်ဓာရေးအဖွဲ့အစည်းအဖြစ် Rolling Burger Company ကအစိုးရခစားမှာပေါ်ပြထားပါတယ်ကျန်တဲ့ဘဏ်တွေမှာမတ်တီငွေရင်းမလုံလောက်တဲ့ပြဿနာရှိပါတယ်2016မတ်လကုန်စည်းရင်းအရာမတ်တီငွေစည်းရင်းဒေါ်လာ85သန်းကျော်တဲ့ဘဏ်5ခုရှိပြီးတန်တရာကျော်တာကနှစ်ခုတာရှိကြောင်းသိရပါတယ်ငွေရေးကြေးအဖွဲ့အစည်းဥပဒေကသတ်မှတ်ထားတဲ့မတ်တီငွေရင်းဒေါ်လာ16သန်းတောင်မရှိတဲ့ဘဏ်လုပ်ငန်းက6ခုရှိနေပါတယ်မြမဘဏ်လုပ်ငန်းကဏ္ဍဟာပြည်ပြည်ပြောင်းလဲရမယ့်အခြေရောက်နေပါပြီလွန်ခဲ့တဲ့9နှစ်မှာခရိုနီတွေခေါင်းဆောင်တဲ့ဘဏ်လုပ်ငန်းတွေအရှိန်အဟုန်နဲ့ကြီးထွားလာပါတယ်ခေတ်မီနီးစနစ်ကိုလည်းကျင့်သုံးလာပါတယ်ဒါပေမဲ့ခေတ်နောက်ကျနေတော့ဖြစ်လို့ခရိုနီတွေကြီးစိုးတဲ့ဘဏ်လုပ်ငန်းတိုးတက်ဖွံ့ဖြိုးလာမှတိုင်းပြည်စီးပွားရေးလည်းတိုးတက်လာလိမ့်မယ်လို့ Rolling Burger အစိုးရကစာကဆိုပါတယ်။ ပုဂ္ဂလိကဘန်တွေအနေနဲ့သူတို့ကိုအကာအကွယ်ပေးမယ်စီမင်းတွေကိုထိုင်ဆောင်နေမယ်အစားကိုထုကိုထ調査ကြဖို့ရိုလင်ဘာကအစီရင်ခံစာမှာတိုက်တွန်းထားပါတယ်ခင်ဗျာ